ရှမ်းမြောက်ဒေသညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ၃ရက်နေ့ကနေ၃ရက်နေ့အထိတရုတ်နိုင်ငံတွင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အတီမပြုတ်နိုင်သေးတဲ့သတင်းအရတော့အပြစ်ခတ်ရစရဲ့အသေးစိတ်တွေနဲ့နှစ်ဖက်ကုံသွဲရဲ့ကိစ္စတွေဆွေးနွေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကရောတရုတ်နိုင်ငံကပါအခုတစ်ချိန်ဆွေးနွေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားဟိုက်ကင်းသဘောတူညီမှုဒါပေါ်တူညီချက်နဲ့အခုနှစ်ဆန်ဇန်နဝါရီလ7ရက်နေ့ကစလို့အပြစ်ခတ်ရစေရရယူခဲ့ကြတာပါအဲ့ဒီနောက် MNDAA ကိုကန့်ဒေတာမှအပြစ်ရက်သွားတယ်လို့ဆိုပေမဲ့လို့ TNLA တအောင်အဖွဲ့နဲ့ရှမ်းမြောက်ဒေတာတွေမှာတိုက်ပွဲတချို့ရှိခဲ့ပြီး AA ရခိုင်တပ်တော်နဲ့ဆိုရင်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအခုအချိန်ထိရှိနေတာပါရခိုင်ပြည်နယ်မောင်းတော့နဲ့ပုံနှကျွန်းမြို့နယ်တွေမှာမတ်လ2ရက်နေ့အထိတိုက်ပွဲတွေရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့နှစ်ကုံပိုင်းကတိုက်ပွဲတွေဖြစ်ပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်းသွေးရဲ့အားလုံးရပ်လို့နေပါဖြစ်နေတာပါဖြစ်ခဲ့တဲ့ရပ်ပိုင်းတွေကတော့တရုတ်အစိုးရနဲ့ယူနန်ပြည်နယ်တာဝန်ရှိသူတချို့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနယ်စပ်ကုန်းသွေးတွေပြန်ဖွင့်နိုင်ဖို့ဆွေးနွေးပြောဆိုမှုတွေရှိခဲ့ပါတယ်